ဘက်မှာဖြစ်နေတဲ့ဒီနောက်ဆုံးချိန်ပေါ့နော်တိုက်ပွဲတွေနောက်ဆုံးချိန်ကဘယ်လိုရှိပါလဲဆို
ဟုတ်ကဲ့ကျွန်တော်တို့ဒီ2023ရက်ဒီနောက်ဆုံးဒီပွင့်လင်းရသည်လို့ပြောရမှာပေါ့ပွင့်လင်းရသည်ဟာကျွန်တော်တို့ရခိုင်နှစ်တွေကမြေပြန့်ကနဲ့ကျွန်တော်တို့တတ်မှတ်နဲ့စစ်ရင်တန်းကြီးဒီဘာတွေအင်အားကြီးကြီးနဲ့ဒီထိုးလာတဲ့အနေအထားမရှိတော့ပါဘူးအခုကျွန်တော်တို့ချင်းတောင်မှာကတော့ချင်းတောင်မှာအခြေချခြေကုပ်ယူတဲ့အထိုင်တပ်စခန်းကြီးဘဲဒီစစ်ကောင်စီတပ်ဖွဲ့တွေကကြံပါတော့တယ်ကျွန်တော်တို့ဒီနေ့မှာပွင့်လင်းရသည့်ရောက်ရောက်ချင်းကျွန်တော်တို့စစ်ကောင်စီရဲ့အထိုင်စခန်းမြုပ်၃ခုကိုတင်နိုင်တဲ့အပြင်ဒီစခန်းငယ်တချို့ကိုလည်းကျွန်တော်တို့တင်စီနိုင်ခဲ့ပါတယ်ပြောချင်တာကတော့ကျွန်တော်တို့ရခင်ကာလအများကကျွန်တော်တို့ဟာကိုကုကုခုခံကာကွယ်တဲ့အဆင့်ကနေအခုဒီနေ့ကျွန်တော်တို့ချိန်မှုန်းစစ်နဲ့ကျွန်တော်တို့ဒီoffensive အနေအထားနဲ့အသွင်းပြောင်းနိုင်တာကျွန်တော်တို့အားလုံးရဲ့တိုက်ရိုက်ခိုက်ရီဒုတိယလာမှုနဲ့ပြည်သူလူထုရဲ့ပံ့ပိုးမှုကြောင့်ဖြစ်ပါတယ်ကျွန်တော်တို့ချင်းောင်းနယ်မှာဒီနေ့လောလောလတ်လတ်ကတော့ဒီကြီးကျယ်တဲ့တိုက်ပွဲရခင်နှစ်ကလို့မရှိတလို့အခုစစ်ကောင်စီဒီရဲ့စခန်းကြီးတွေလည်းရုပ်သိမ်းသွားတဲ့ကျွန်တော်တို့ကချင်းမှုန်းနိုင်တဲ့အနေအထားမှာရှိတယ်ကျွန်တော်တို့ရဲ့စိုးမိုးနေမြေကကျွန်တော်တို့တဖြည်းဖြည်းချင်းပို့ပြီးတော့ခြေပြန့်လာတဲ့အနေအထားမှာရှိတယ်ဒီစီရေးကိုလည်းကျွန်တော်တို့သဆိုင်မှမှကျွန်တော်တို့ပေါ်ဆောင်သွားဖို့ခုအကောင်းဆုံးပြင်ဆင်ထားပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီချင်းမျိုးသားတပ်ဦး CNF နေနဲ့ကဒီချင်းတီနယ်မှာရှိတဲ့အဲ့လိုပေါ့နော်ချင်းအဖွဲ့အစည်းအသီးသီးမှာရောဒီအားလုံးနဲ့အဲ့လိုပူးပေါင်းဆောင်ရွက်နေတဲ့အနေအထားပေါ့ဘယ်လိုပြောလို့ရမလဲရှင်တစုတစည်းတည်းရှိနေလားဘယ်လိုပူးပေါင်းဆောင်ရွက်နေကြပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ချင်းပြည်သူတွေချင်းလူမျိုးတွေဖြစ်တည်မှုကကျွန်တော်တို့ကနေတိုင်းအလိုက်မျိုးနွေစုအလိုက်စွန့်လင်လာတဲ့ဒီလူမျိုးတမျိုးဖြစ်ပါတယ်။အဲ့ဒီအခြေခံကနေပြီးတော့မှဒီတို့ဒီຫນွေဥတော်လှန်ရဲမှာဒေတာအလိုက်မျိုးနွေအလိုက်လက်နက်ကန်အစုဖွဲ့လေးတွေပေါ်ပေါက်လာတယ်။အဲ့ဒါဒီကိုကျွန်တော်တို့ CNF CN အနေနဲ့ကျွန်တော်တို့စုစည်းပြီးတော့ဟာ CJ ပူပေါင်းဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီရခိုင် CJDC မှာစုစည်းထားပါတယ်။အခုလဲကျွန်တော်တို့အဲ့ဒီကနေမှတဆင့်ချင်းပြည်ကောင်စီဆိုတာကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေကာကွယ်ရေးဌာနတခုကြီးကိုကျွန်တော်တို့အဲ့ဒီမှာစုစည်းထားပါတယ်အဲ့ဒီမှာကျွန်တော်တို့ CNF CNA ဦးဆောင်မှုနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ဒီ16ဖွဲ့ကိုကျွန်တော်တို့စုစည်းပြီးတော့အခုတိုက်ပွဲတွေကိုပေါ်ဆောင်ထားနေတာဖြစ်ပါတယ်အရင်ကာလအများကတစုတစ်ဖွဲ့စီနဲ့ဒီစစ်ကောင်စီကိုတိုက်လို့ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်တာရတဲ့အခါလေးရှိတယ်။အဲ့ဒီအားနဲ့ချက်တယ်ကိုကျွန်တော်တို့ကဒီစုစည်းမှုအားနဲ့တပ်ပေါင်းစုအတွင်နဲ့ကျွန်တော်တို့စီရေးကိုပေါ်ဆောင်ပြီးတော့အခုဒီနေ့အဲ့ဒီလုံနဲ့ကျွန်တော်တို့ဗျူဟာကိုပြောင်းပြီးတော့တိုက်ပွဲတွေကိုဆက်လက်ပြီးတော့ပေါ်ဆောင်နေတာဖြစ်ပါတယ်။ဟုတ်ကဲ
့။ဟုတ်ကဲ့။အခုဒီ slide short ထည်ပြောသွားတဲ့တဲမှာလည်းပါပါတယ်။ဒီတစ်ခါတိုက်ပွဲတွေကမတူတော့ဘူးပေါ့နော်။သူတို့စစ်ကောင်စီရဲ့ task ခန်းတွေကိုလည်းတင်ပိုက်နိုင်နေဆိုတော့အေးအဲ့တော့အခုလို့တိမ့်ပိုက်နိုင်တဲ့အခြေအနေကဟိုနေမြေအရဆိုဗနေရခိုင်နှုံးလောက်အဲ့ချင်းပြည်နယ်မှာဒီ CNF တပ်တွေဒီချင်းလက်နက်ကိုင်ဒီတော်လှန်ရေးဖွဲ့တွေကတိမ့်ပိုက်ထားသမယ်ပေါ့နော်အဲ့ဒါကိုနှိုက်ရှင်လို့ပြောပြလို့ရမှာ
ကျွန်တော်တို့လက်ရှိချင်းပြည်နယ်လို့ပြောရမှာပေါ့အဲ့ဒါကို6မြုပ်နယ်နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီ6မြုပ်နယ်တဲမှာအခုစစ်ကောင်စီရဲ့တပ်စခန်းတွေကအဓိကမြုပ်ပေါ်ကိုးမြုပ်မှာပဲရှိတော့တယ်ကိုးမြုပ်ဆိုတဲ့နေရာမှာဒီနေဖဲဒီအားလုံးကတော့သူတို့စိုးမိုးထားနိုင်မှုမရှိတော့ပါဘူးအဲ့ဒီမြုပ်ထဲမှာပဲရှိတော့တယ်မြုပ်ထဲဆိုတဲ့ဟာတောင်မှထန်တလာမြုပ်ဆိုရင်တော့အားလုံးတည်တဲ့အတိုင်းပဲပျက်စီးသွားတယ်အဲ့ဒီမှာထန်တလာမြုပ်ထဲမှာကျွန်တော်တို့ယနေ့အထိဒီစစ်ကောင်စီနဲ့ကျွန်တော်တို့ဆိုပြီးတော့နှစ်ဖက်တပ်ဆွဲထားပြီးတော့အခုနေစင်ရဲ့ဆက်တိုက်ပွဲငယ်ကြီးဖြစ်နေတာဖြစ်ပါတယ်အဲ့ဒါကြောင့်အခုကျွန်တော်တို့ရာခိုင်နှုံးနဲ့တွေ့ရရင်တော့ကြောဖက်အနေဖက်ဒီအားလုံးကတော့ကျွန်တော်တို့စုမှုထားပြီးပြီဒီမြုပ်ကိုမြုပ်မှာပဲသူတို့ကအထိုင်နဲ့နေတော့တယ်မြုပ်ပြင်ကိုသူတို့မထွက်နိုင်တော့ဘူးအဲ့ဒါကြောင့်နေမည်စုမှုမှုအရာပြောရရင်တော့ဒီတရမှာ85နဲ့80အကြာတော့ကျွန်တော်တို့ဖက်ကစုမှုထားနိုင်တဲ့အနေအထားမှာရှိနေပါပြီလို့ကျွန်တော်အဲ့လိုပဲကျွန်တော်တုံ့တက်ပြောချင်ပါတယ်ဟုတ်ကဲ့
ဟ โอเคအဲ့တော့အဲ့လိုစိုးမိုးနယ်မြေတွေကိုဒီချင်းတက်ဖွဲ့တွေကိုတိုင်ပေါ့နော်ချင်းဖွဲ့စည်းတွေကိုတိုင်ကစိုးမိုးလာတဲ့အပိုင်းမှာအုပ်ချုပ်ရေးအပိုင်းကိုကြတော့ဘယ်လိုမျိုးစောင့်ရနေလဲရှင်
ကျွန်တော်တို့ဒီအုပ်ချုပ်ရေးဆိုတဲ့နေရာမှာအခုရခိုင်ကလေးကိုကတရမှာ95 90ရာခိုင်နှုန်းလောက်စိုးမိုးထားတဲ့နေရာအားလုံးကဒီမြုပ်နေတဲ့ဒေသအခြေစိုက်ပြီးတော့သူတို့တီချာစီအုပ်ချုပ်ရေးမျိုးကိုသူ့ဟာသူပေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်။အခုနဲ့ဒီနေ့ဒီချိန်မှာကျွန်တော်တို့ကအဲ့ဒါဒီကိုစုစည်းပြီးတော့ကျွန်တော်တို့ချင်းပြည်အဆင့်ဒီအမျိုးသားအဆင့်အုပ်ချုပ်မှုမျိုးကိုအားလုံးစုစည်းပြီးတော့ကျွန်တော်တို့ပေါ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒါကျွန်တော်တို့အနေနဲ့ချင်းလန်းကောင်စီဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားပါတယ်။ဒီချင်းလန်းကောင်စီကိုကျွန်တော်တို့ CNFC အနေနဲ့ပြီးတော့မြို့နယ်ဒေသအခြေစိုက်အုပ်ချုပ်ရေးအဖွဲ့ဒီပြီးတော့2010မှာအနိုင်ရရှိတဲ့လွှတ်တော်ကိုယ်စားလှယ်နေဦးတော်လှန်ရေးမှာပါဝင်တဲ့ဒီလွှတ်တော်ကိုယ်စားလှယ်ကြီးနဲ့ဆိုပြီးတော့ကျွန်တော်တို့သုံးစုသုံးဖက်လှယ်နဲ့အဲ့ဒီချင်းလန်းကောင်စီကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေမှကျွန်တော်တို့ဒီချင်းပြည်အစဉ်ဥပဒေပြုရေးပြီးတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကိုပေါ်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီအောက်မှာဒီအုပ်ချုပ်ရေးဒီကိုဒီမြို့နယ်အဆင့်ဒေသအဆင့်အားလုံးစုစည်းပြီးတော့ဒီချင်းပြည်အဆင့်အုပ်ချုပ်ရေးမျိုးကိုအခုပေါ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒီအောက်မှာပါပဲကျွန်တော်တို့ကဒီရပောင်60အတွင်းမှာအဲ့ဒီအုပ်ချုပ်ရေးကိုလေပနိုင်ဖို့အခုချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြီးတော့အဲ့ဒီဥပဒေအတိုင်းဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုຫນွေဦးတော်လှန်ရေးကနေပေါ်ပေါက်လာတဲ့ဒီ MUG အမျိုးသားညီညွတ်ရေးအစိုးရနဲ့ရောဒီချင်းဒီတော်လှန်ရေးတပ်တွေပေါ့ဒီသဖြင့်ဒီ CNF နဲ့အားကြတော့ဘလို့ဟိုဆက်ဆံရေးမျိုးရှိပါလဲရှင်
ဟုတ်ကဲ့ဒီ NUG နဲ့ဆိုရင်တော့ကျွန်တော်တို့ကအာနာဒီမြောင်းလှိုင်ကနေအာနာသိမ့်ပြီးနောက်ပိုင်းဒီ NUG နဲ့ပထမဆုံးချိတ်ဆက်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ်အဲ့ဒါကြောင့်ဒီ NUG နဲ့ကျွန်တော်တို့ကဒီနားလည်မှုစာချုပ်လား N ဟို MOU ကိုလက်မှတ်ထိုးပြီးတော့အဲ့ဒီအတိုင်းကျွန်တော်တို့ကຫນွေဦးတော်လိုင်းမှာအတူတကွာလက်တွဲပြီးတော့အပြန်အလှန်လေးစားမှုနားလည်မှုနဲ့စီးရဲနိုင်ငံကြီးကိုအတူတူပေါ်ဆောင်ဖို့ဆိုပြီးတော့ NUG နဲ့ကျွန်တော်တို့ကနှစ်ကိုယ်ကလေးကိုကဟို MOU ဆိုင်နားလည်မှုစာချုပ်တော့ရရှိပြီးသားဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီ NUG နဲ့ CNF အနေထားနဲ့ပေါ်လကောင်းခုချင်းပြည်ချင်းလန်းကောင်စီအနေထားနဲ့ပေါ်လကောင်းအဲ့ဒီလိုကျွန်တော်တို့ဆက်လက်ပြီးတော့စီးရဲနိုင်ငံကြီးအုပ်ချုပ်ရေးတွေကိုချိတ်ဆက်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ဒီအခုဆိုရင်ရှမ်းမြောက်မှာစတင်ခဲ့တဲ့ဒီနီနောင်မဟာမိတ်သုံးဖွဲ့ကစတင်ခဲ့တဲ့ဒီစစ်စီရေးအချိန်အဟောင်းကဟိုတနိုင်ငံလုံးကိုရိုက်ခတ်ခဲ့တာပေါ့ဒီဥမာချင်းပြည်နယ်မှာဆိုရင်လည်းအရင်ကတည်းကတော့ဒါတိုက်ပွဲတွေရှိနေတယ်ဒါပေမဲ့ဒီအချိန်အဟောင်းဟာချင်းပြည်နယ်ကိုလည်းရိုက်ခတ်တဲ့အတွက်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဒီလိုအခုຫນွေဦးတော်လှန်ရေးနဲ့ဆက်ဆက်ပြီးတော့ဒီခုစစ်ကောင်စီကိုပြန်ပြီးတော့ခုခံနေတဲ့အနေအထားမှာအခုဆိုရင်စစ်ကောင်စီဘက်ကသူတို့တွဲဆုံဆွေးနွေးရေးဆိုပြီးတော့ရှမ်းပြည်မြောက်ပိုင်းမှာသူတို့ကမ်းလှမ်းပြောဆိုလာတာတရုတ်ကူမီတာဝီပြောဆိုလာတာတွေလည်းရှိတဲ့အခါကျတော့အဲ့လိုမျိုးပေါ့နော်ဒီလိုတွဲဆုံဆွေးနွေးရေးဒီစစ်ကောင်စီဘက်ကအဲ့လိုမျိုးပြောလာတယ်တစ်ဖက်မှာလည်းတိုက်ပွဲတွေကဆက်ဖြစ်နေရဆိုတော့ဒီစစ်ကောင်စီပေါ်မှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့သဘောထားဟိုအဓိကဆွေးနွေးရေးပေါ့တွဲဆုံဆွေးနွေးရေးဆိုတဲ့သဘောထား CNF အနေနဲ့ရောဘယ်လိုရှိလဲရှင်
အဲ့ဒီတွဲဆုံဆွေးနွေးရေးဆိုတဲ့နေရာမှာအခုကျွန်တော်တို့အရင်2015မှာ NCA လက်မှတ်ရေးထိုးထားတဲ့တွဲဆုံဆွေးနွေးရေးကဒီ2010ဖွဲ့စည်းပုံတနိုင်ငံလုံးအတိုင်းအတာနဲ့ပြင်ဆင်ဖို့အဓိကကနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့ဟာအဲ့ဒီ NCA အခုအရှက်မြောက်မှာဖြစ်နေတဲ့တွဲဆုံဆွေးနွေးဆိုတာအဲ့ဒါမဟုတ်ဘူးလက်တလော့ဒေတာတစ်ခုစစ်စင်ရေးတစ်ခုနေရာတစ်ခုအခက်အတန့်စီရည်ဒီပါရီနင်းနေငြိမ်သွားအောင်ဆိုပြီးတော့မှလှုပ်တဲ့ကြားထဲမှာဖြတ်ပြီးတော့ဖြစ်လာတဲ့တွဲဆုံဆွေးနွေးရေးဖြစ်ပါလိမ့်မယ်ကျွန်တော်အဲ့လိုပဲမြင်မတူဘူးကျွန်တော်တို့ NCA တနိုင်ငံလုံးအတိုင်းအတာနဲ့ထိုးတဲ့ဟာနဲ့အခုဟာတော့မတူပါဘူးဆိုတော့အခုအရှင်းမြောက်ဒီအရှင်းမြောက်ကစစ်ကောင်စီကတရုတ်ကလုပ်နေတဲ့ဟာဒီကကြားကာလကပြောရရင်တော့အာတတင်းကအကိုက်ခဲပျောက်ဆေးလိုမျိုးလေဖြစ်ပါလိမ့်မယ်ဆိုတော့အဲ့ဒီအရှင်းမြောက်သုံးဖွဲ့ကလည်းသူတို့မှနိုင်ငံရေးကြီးမှန်းချက် ဥတီချက်အခိုင်အမာရှိထားပါတယ်အဲ့ဒီတွဲဆုံဆွေးနွေးရေးကြောင့်အဲ့ဒီသူတို့ရဲ့ဥတီချက်နိုင်ငံရေးရတီချက်ကလုံးဝပြည့်ပြည့်သွားနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်အဲ့ဒါလိုပဲပြောချင်တယ်နောက်ပြီးတော့အခုຫນွေဥတော်လှန်ရေးမှာကျွန်တော်တို့ဒီနောက်နှစ်ဇန်နဝါရီပြည့်တော့3နှစ်ပြည့်တော့အဲ့ဒီကာလတစ်လျှောက်လုံးတိုက်ပွဲအနေထားကိုကြည့်လိုက်ကျွန်တော်တို့ဒီဟာပထမဒီຫນွေဥတော်လှန်ရေးရဲ့ပထမနှစ်ပါတော့ကျွန်တော်တို့ရဲ့ကိုယ့်ကိုယ်ကိုတိုက်ရင်းနဲ့ခုခံကာကွယ်ရင်းနဲ့အင်အားတည်ဆောက်ရတဲ့ကာလလို့ပြောလို့ရတယ်ဒုတိယခေတ်မှာကတော့သူတို့ကျွန်တော်တို့ဒီခုခံစစ်နဲ့ခြေမှုန်းစစ်အကြခြေမှုန်းစစ်လုပ်နိုင်ဖို့ကျွန်တော်တို့ကိုယ့်ကိုယ်ကိုခုခံကာကွယ်ရင်းနဲ့အဲ့ဒီလိုကျွန်တော်တို့အဲ့ဒီရှိထားတဲ့အင်အားလေးကိုအသုံးပြုပြီးတော့တော်လှန်ရေးဆင်နွှဲရတဲ့အဆင့်အခုတတိယ2023ကြာတော့အဲ့ဒါမဟုတ်ဘူးကျွန်တော်တို့ခက်ကနဲ့စီရေးအားတာလာပြီးတော့မှခြေမှုန်းစစ်အနေအထားကိုရောက်သွားတာအဲ့ဒီအနေအထားမှာကျွန်တော်တို့ဒီအခုအရှိမြောက်သုံးဖွဲ့ကပါလာတော့ချင်းဒီຫນွေဥတော်လှန်ရေးကအတိတ်တဖန်အဲ့ဒီလိုအတိတ်တဖန်နဲ့ကျွန်တော်တို့ဆိုင်းကြီးကပေါ်လာတာမျိုးဖြစ်သွားတာအမှန်ဆိုရင်တော့အဲ့ဒီအတွက်ဒီမြောက်ပိုင်းသုံးဖွဲ့ရဲ့1027စစ်စင်ရေးကြီးကအင်မတန်မှဒီတော်လှန်ရေးအတွက်ထိရောက်တဲ့မဟာဗျူဟာမြောက်တဲ့စစ်စင်ရေးကြီးတစ်ခုလို့ဖြစ်တယ်လက်တွေ့ပြောရရင်ကျွန်တော်တို့ဒီပွင့်လင်းရာတီရောက်ပြီဆိုဒီပွင့်လင်းရာသီအတွက်ချင်းတောင်ကိုပခုတ်ခုကနဲ့ဒီမကွေးတိုင်းကနဲ့စစ်ရင်တန်း89စီချင်းတောင်ကိုဝင်ဖို့ပြင်ဆင်ထားပြီးပါစက်တင်ဘာလအတွင်းအဲ့ဒီပခုတ်ခုကနဲ့ထွက်လာပြီးတော့ပေါ့မြုပ်ရောက်ရှိပြီးဖြစ်ပါတယ်ပွင့်လင်းရာသီချင်းတောင်ကိုချေမှုန်းဖို့ဆိုပြီးတော့ဒါပေမဲ့အခုအရှိမြောက်သုံးဖွဲ့ကနဲ့ဝင်လာတော့အဲ့ဒါဒီအားလုံးကပြန်ရုပ်သွားတဲ့အနေအထားမှာဖြစ်တယ်။အဲဒါကြောင့်ဒီနေ့ထဲမှာဒီဒီမကနေစစ်ရင်တန်းကြီးကြီးချင်းတောင်ကိုစစ်စင်ကြီးကြီးထိုးလာတာပြုံးရှိဘူး။ဒါလည်းမရှိဘူး။မရှိတဲ့အတွက်ဒီအထိုင်စခန်းမှာရှိနေတဲ့ချင်းတောင်မှာငကိုကလေးကတတ်ချက်ထားတဲ့ကြားဟိုက်ကိုကျွန်တော်တို့ကမြုပ်သိမ့်တိုက်ပွဲအထိစဉ်နှွှဲနေနိုင်ဖြစ်တာဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ဒီကရှင်းမြောင်းသုံးဖွဲ့တော့ဒူတော့ဒီလိုပဲဖြစ်ဖြစ်မဟာမိတ်ဖွဲ့ဒီမဖွဲ့ဒီကျွန်တော်တို့မှဥတီချက်ဒူညီနေတော့ယူဟိုဖက်ကစစ်စင်ရေးကြီးလုပ်ရင်ဒီဖက်ကလည်းကျွန်တော်တို့စီရေးကပုံဆောင်ရမယ်အဲ့ဒါသူ့ဟာသူ့ပေါ်လာတာတည်းဟာကျွန်တော်တို့ကဥတီချက်ကိုဒူညီလာတော့ရင်အဲ့ဒီလိုနဲ့ကျွန်တော်တို့ကစီရေးကိုအဲ့ဒီလိုနဲ့ဘူဟာဒီနဲ့မဟာဘူဟာမြောက်အဲ့ဒီလိုစစ်စင်ရေးကြီးကိုကျွန်တော်တို့ကပုံဆောင်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့